အမေရိကန်သမ္မတဟောင်းဂရော့ဘာဘရာဘုရှ်ရဲ့စာပနာကို Episcopal ဘုရားကျောင်းမှာဒီကနေ့ကျင်းပရမှာအပိတ်သက်1500လောက်တက်ရောက်ကြမယ်လို့ခန့်မှန်းထားပါတယ်။ Texas ပြည်နယ် Houston မြို့မှာကျင်းပတဲ့ဒီစာပနာအခမ်းအနားကိုသမ္မတဂရော့ Melania Trump, သမ္မတဟောင်း Bill Clinton နဲ့ဇနီး Hillary Clinton, သမ္မတဟောင်း Barack Obama နဲ့ဇနီး Michelle Obama တို့လည်းတက်ရောက်မယ်လို့ဆိုပါတယ်။အဲဒီနောက်တော့ Houston မြို့အနောက်မြောက်အရက်မိုင်းတရားကွာမှာရှိတဲ့ Texas A&M Tech တို့မှာရှိတဲ့ Bush စာကြည့်လိုက်မှာဘာဘရာဘုရှ်ရဲ့ယုတ်ကလက်ကိုမြေမြုပ်တဲ့ဂျိုမာပါစံကြောင်းအနီးမှာရှိပြီးတစ်ပင်နေနဲ့ဝန်းရံထားတဲ့နေရာမှာမြေမြုပ်တဲ့ဂျိုမာပါအဲ့ဒီနေရာမှာ1953ခုနှစ်ကသွေးကင်ဆာရောဂါနဲ့အသက်3နှစ်အရွယ်မှာကွယ်လွန်သွားတဲ့သမီးငယ်ကိုလည်းမြုပ်နှံထားပါတယ်။တောက်ကြနေကထုတ်ပြန်တဲ့ဘုရှ်မိသားစုရဲ့ကြေညာချက်မှာဇာပနာအခမ်းအနားအတွင်းအမတ်တရစကားပြောကြဖို့လူ3ဦးကိုဘာဘရာဘုရှ်ကရွေးချယ်ခဲ့တယ်လို့ဆိုပါတယ်။တားဖြစ်သူဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှူးဟောင်းဂျက်ဘုရှ်နိုင်ငံခြားရေးဝန်ကြီးဟောင်း James A. Baker III ရဲ့ဇနီးဖြစ်သူသူရဲ့မိတ်ဆွေစူဇန်ဘေကာနဲ့2015ခုနှစ်ကခင်မွန်းဖြစ်သူ George H.W. Bush ရဲ့ကိုယ်ရေးအထုပ်ပတ်တီကိုရေးသားသူသမိုင်းပညာရှင် John Meacham တို့ကိုရွေးချယ်ခဲ့တာပါ41ယောက်မြောက်အမေရိကန်သမ္မတဂရော်လည်းဖြစ်43ယောက်မြောက်အမေရိကန်သမ္မတရဲ့မိခင်လည်းဖြစ်သူ Barbara Bush ရဲ့ယုတ်ကလက်ကိုတောက်ကြနေတုန်းကတော့လူတွေထောင်ထဲချီးပြီးတော့လာရောက်ဂါရဝပြုခဲ့ကြပါတယ်အသက်62နှစ်အရွယ် Barbara Bush ဟာအင်္ဂါနေ့ကကွယ်လွန်သွားခဲ့တာပါခင်ဗျာ